ကျန်းဖက်ခေါင်းဆောင်အော့စမာဘင်လာဒင်ကိုတုတ်တင်ခဲ့တဲ့စစ်စင်ရေးကိုမဆောင်ရွက်ခင်မှာနီလန်အများပြားကိုရှာဖွေဖို့အမေရိကန်သမ္မတဘရက်အိုဘားမားကဖိအားပေးခဲ့တယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။သမ္မတရဲ့အကြံပေးပုဂ္ဂိုလ်တွေကြားမှာတော့ဘယ်နီလန်ကိုတုံးတင်တယ်လဲဆိုတဲ့အပေါ်ကွဲလွဲမှုတွေရှိခဲ့တဲ့အကြောင်းလည်းပြောပါတယ်။အယ်ကိုင်ဒါအဖွဲ့ခေါင်းဆောင်ပေါ်ပေါင်းနေရာပါကစ္စတန်နိုင်ငံမြို့တော်အစ္စလာမဘက်မြို့မြောက်ဘက်ကနေချံဝင်းကိုဘုံးကျဲတိုက်ခတ်ဖို့အစီအစဉ်ကိုတော့သမ္မတကလက်မခံခဲ့ပါဘူး။ဒီအစီအစဉ်ဟာအမေရိကန်စစ်သည်တွေအတွက်ပိုပြီးဘေးအန္တရာယ်ကင်းနိုင်ပေမဲ့ဘင်လာဒင်အဲ့ဒီမှာရှိနေသလားတကယ်ပဲတည်ဆုံးခဲ့သလားဆိုတာကိုအတိအပြုကိုခက်ခဲလိမ့်မယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။ဒီခြံဝင်းထဲမှာဘင်လာဒင်အမှန်တကယ်ရှိနေတယ်ဆိုတာကိုအခိုင်အမာပြောနိုင်တဲ့ထောက်လိုင်းသတင်းတွေပိုပြီးရအောင်စောင့်ကြည့်တာတွေလုပ်သွားဖို့အတွက်ကိုလည်းအမေရိကန်သမ္မတကစဉ်းစားခဲ့တယ်လို့ပြောပါတယ်။ဒီနောက်မှာတော့တောက်ချနေမယ့်နောက်ပိုင်းမှာသမ္မတကစစ်စင်ရေးကိုဆက်လုပ်ဖို့အမြင်ပေးလိုက်တာဖြစ်ပါတယ်။မနေ့တုန်းကသမ္မတအင်ဂျီရောမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာတော့အချမ်းဖက်ဝါဒတိုက်ဖြစ်ရေးအဖွဲ့အကြီးအကဲဖြစ်သူဂျွန်ဘရနာအကနေပြီးတော့အမေရိကန်ထူးတက်ဖွဲ့ရဲ့လေကြောင်းကူနဲ့ရှုပ်ထွေးတိမ်မွေးလာတဲ့စီးနင်းတက်ခတ်မှုအသေးစိတ်တွေကိုထုတ်ဖော်ပြောဆိုခဲ့တာပါ။ဒေသစံတော်ချုပ်တင်းလာနေမနဲ့အစောပိုင်းမှာ Navy Seals အထူးကွန်မန်ဒိုတက်ဖွဲ့တွေကအပေါ်တပတ်မြို့မှာရှိတဲ့ခြံဝင်းထဲကိုရဟရင်တွေပေါ်ကနေကျိုးနဲ့တွေ့ဆင်းခဲ့ကြပြီးနေအိဆောက်ဦးတွေဝင်ရောက်ခဲ့ကြတာဖြစ်ပါတယ်။ဒီနောက်အပြန်အလှန်ပြစ်ခတ်မှုတွေအတွင်းဘင်လာဒင်ရဲ့ခေါင်းကိုတနက်နေ့ပြစ်ခတ်တပ်ဖြတ်ခဲ့တာပါ။ဘင်လာဒင်ကိုအရှင်ဖမ်းဆီးဖို့အစီအစဉ်ရှိခဲ့ကြောင်းလဲအချမ်းဖက်ဝါဒတက်ဖြစ်ရေးအဖွဲ့အကြီးအကဲကပြောပါတယ်။သမ္မတဥဘာမာပါဝင်အင်ပြူရောနဲ့စောင့်ကြည့်နေကြတဲ့အစိုးရထိပ်တန်းခေါင်းဆောင်တွေဖို့မိနစ်40ကျော်စစ်စင်ရေးရာစိတ်လှုပ်ရှားစရာအကောင်းဆုံးခိုက်တန့်ဖြစ်ခဲ့ရတယ်လို့လဲသူကပြောဆိုခဲ့တာဖြစ်ပါတယ်။